covid ကပေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အယောက်160ကျော်ကိုဒီဇင်ဘာလ23ရက်နေ့ကနေရာပြန်ပို့ရမှာထိသေးစခန်းတွေကလူရဲစီအကျဉ်းသား40ကျော်ပါဝင်တဲ့အကြောင်းကိုပြောပြပါမယ်ကျွန်မကမအီးမှာပါကိုဗစ်ကရောဂါကာလမလေးရှားနိုင်ငံမှာတောင်းတနေသူတွေနဲ့ထိသေးခံနိုင်ရသူမြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရာပြန်ပို့ရမှာနောက်ထပ်အယောက်160ကျော်နေရာပြန်ပို့ခဲ့တာပါဗိုလ်တော်ကြီးကပြန်ခွင့်ရသူတွေထဲမှာတော့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိသေးခံနိုင်ရသူတွေပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ
်။မလေးရှားနိုင်ငံကိုအကြောင်းမျိုးမျိုးကြောင့်ရရှိလာပြီးအထောက်ထားမဲ့ဒီဖန်စီထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသား43ယောက်ပါဝင်တယ်။အလုံးအမျိုးသားတွေကြီးပဲသူတို့မြေကြီးတော့လူအများစုကတော့အဲပြီးခဲ့တဲ့ရှစ်လလောက်ကမလေးရှားနိုင်ငံကိုတရားမဝင်နိုင်ကြောင်းတရားနဲ့ကြိုးဝင်ရောက်လာတဲ့အခါမှာဖန်စီထိန်းသိမ်းခံရတော့သူတို့ပြောကြပါတယ်။အဲ5ယောက်တော့ကသူတို့ကအနည်းတစ်နှစ်စီနေခဲ့ရတယ်5ယောက်တော့ကကျန်တဲ့လူတရားကို7လ9လ6လအဲ့တော့အသီးသီးပြန်သွားကြပါတယ်။သူတို့တွေကတော့ဖန်စီခံရတဲ့လူတရားမလေးရှားနိုင်ငံကိုတရားမဝင်လမ်းကြောင်းကနေပြောကိုဗစ်ကာလမှာဝင်ရောက်လာတဲ့လူတွေလမ်းမှာဖမ်းဆီးထားတဲ့လူတွေဖြစ်တယ်ဆိုတဲ့အကြောင်းသူတို့အဖမ်းခံတဲ့လူတွေကပြောပါတယ
်သူတို့တွေဟာထိုင်းမလေးနယ်စပ်ကနေခိုးဝင်ကြသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလအော်ပရာစီစစ်ဆင်ရေးတွေနဲ့ဖမ်းဆီးခံရသူတွေဖြစ်ပါတယ်အကြီးစခန်းကနေရာပြန်သူတွေကိုတော့မလေးရှားနိုင်ငံကမြန်မာပရဟိတအဖွဲ့အစည်းတွေနဲ့စေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေအနှွေးတွေတွေနဲ့ဖိနှက်တွေကိုလှူဒန်းပေးခဲ့ပါတယ်ကာယောဂါကာလမှာထိပ်သေးစခန်း73ခုကမြန်မာတထောင်ကျော်ကိုလည်းနိုဝင်ဘာလထဲမှာနေရာပြန်ပို့ခဲ့ပြီးအခုနောက်ထပ်လည်းဒီဇင်ဘာလထဲမှာလူရဲစေတူတွေကိုပြန်လွှတ်ပေးနေတာပါခန့်မှန်းကြည့်မြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရာပြန်ပို့မြန်မာတန်ရုံးကိုစည်ရင်ပေးသွင်းထားတဲ့သူလူဦးရေ1000ကျော်ရှိနေပါတယ်ဒီလူတွေကိုကယ်ဆယ်ရေးလေယာဉ်တွေနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရာပြန်ပို့ပေးနေတာပါကိုဗစ်ကရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ3000နီးပါးရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရာပြန်နေကြတာလည်းဖြစ်ပါတယ်ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်